to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည့်စုံနေမနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တဲ့2020ပြည့်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30/40 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနဲ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။
ကျွန်တော်အောင်လင်ဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေအရကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးမားဆုံးအန္တရာယ်ဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပါရယ်မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်လုပ်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးကတိုက်တွန်းပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စုံဝန်လိုက်နေတူကြီးညာပေးပါပါ
ဟုတ်ကဲ့ပါခင်ဗျာ ICJ နိုင်ငံတကာတရားရုံးမှာမော်လ်ဒိုက်ဗ်နိုင်ငံကမြန်မာနိုင်ငံကိုကြားပြတ်အမှုတင်သွင်းမဲ့အရေးနဲ့ပတ်သက်ပြီး
procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country
ပမောက်ခတင်မတီဝေါ်တာစ်နဲ့ဆက်သွယ်မေးမြန်းချက်ကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့ကမ္ဘာရာသီဥတုဖောက်ပြန်မှုဆိုးကျိုးကိုမြန်မာနိုင်ငံမှာဘယ်လိုခံစားနေရပါပြီလဲမြန်မာနိုင်ငံဟန်ရဲ့ကွန်းသီးကုန်တွေရဲ့အခက်အခဲတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေအရကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးမားဆုံးအန္တရာယ်ဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
။ It's what happening in the rest of the world that's now our greatest concern.
ကမ္ဘာပေါ်ကတခြားနေရာတွေမှာကြုံနေရတဲ့အခြေအနေအရအခုခါမှာအားလုံးအတွက်စိုးရိမ်စရာအကောင်းဆုံးကိစ္စဖြစ်တဲ့အကြောင်း WHO ညွှန်ကြားမှုချုပ်တီထရော့စ်အက်ဒနော Ghebreyesus ကစစ်စနနိုင်ငံဂျနီဗာမြို့ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။တရုတ်နိုင်ငံမှာကူးစက်မှုနှုန်းကျဆင်းလာနေပေမဲ့တခြားနိုင်ငံတွေမှာကူးစက်မှုအသစ်တွေထပ်မံတွေ့ရှိနေရတဲ့အတွက်ကမ္ဘာခေါင်းဆောင်တွေပြက်ပြက်သားသားဆုံးဖြတ်ကြဖို့လိုပြီလို့လည်း WHO ကြီးကသတိပေးထားပါတယ်။တရုတ်နိုင်ငံမှာပြည်ရင်းနဲ့ဒီဇင်ဘာလနှောင်းပိုင်းကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအခုဆိုရင်နိုင်ငံပေါင်း40ကျော်အထိပြန့်နှံ့ခဲ့ပြီးကူးစက်ခံရသူ 12,000 ကျော်အထိရှိနေတဲ့အတွက်ကာဝင်နိုင်မဲ့နည်းလမ်းတွေကိုကမ္ဘာတဝန်းကကျန်းမာရေးတာဝန်ရှိသူတွေရှာဖွေနေကြတာပါအမေရိကန်ပြည်ထောင်စုကတော့တရုတ်နိုင်ငံပြင်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံနဲ့ပူးတွဲစည်းရေးလက်ချက်မဲ့အစီအစဉ်ကိုဖျက်လိုက်တယ်လို့အမေရိကန်နိုင်ငံသားတွေခီးမသွားဖို့လည်းသတိပေးထားပါတယ်တောင်ကိုရီးယားနိုင်ငံမှာကူးစက်သူ905ယောက်ထပ်မံတွေ့ရှိတဲ့အကြောင်းကြာလပင်းနေမှာပဲကျန်းမာရေးရရှိအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း1966ယောက်အထိရှိနေပါပြီဂျပန်နိုင်ငံမှာလည်းစာသင်ကျောင်းတွေကိုသတင်းပတ်တော်ကြောင်းပိတ်ထားဖို့ဝန်ကြီးချုပ်ရှင်းဆိုပါပြီးကကြာလပင်းနေမှာပဲကြေညာထားပါတယ်
အမေရိကန်ဒုတိယမိုက်ပန်စကနိုင်ငံတကာကျန်းမာရေးဆိုင်ရာကြွန့်ကျင်သူဒေဗီဘတ်စ်ကိုအမေရိကန်ရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းမှာပူးပေါင်းဆောင်ရွက်မှုအဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်။ဒါဟာဒီရောဂါပိုးတိုင်းပြည်တွင်ကူးစက်ပြန့်နှံ့မှာကိုဟန်တားနိုင်ရေးအမေရိကန်အစိုးရရဲ့ဆောင်ရွက်မှုတွေမှာကြွန့်ကျင်သူတွေပါဝင်လာနိုင်အောင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဆရာဝန်တူလည်းဖြစ်တဲ့ဘတ်စာလက်ရှိမှာအမေရိကန်နိုင်ငံရဲ့ဌာနရဲ့ကမ္ဘာလုံးဆိုင်ရာ HIV/AIDS ရောဂါတိုက်ဖြည့်ရေးဆိုင်ရာတာမကြီးဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖြည့်ရေးအမေရိကန်အစိုးရရဲ့လုပ်ငန်းစဉ်တွေကိုဥဆောင်ကြီးကြပ်ဖို့ဗိုလ်ထုနဲ့မှာသမ္မတဒေါ်နယ်ထရမ့်ရဲ့တာဝန်ပေးခန့်အချင်းခံရသူဒုသမ္မတမိုက်ပန်စတန်ဒဗီဘတ်စ်ကတိုက်ရိုက်သတင်းပေးပို့ရမှာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်တိုက်ဖြည့်ရေးလုပ်ငန်းအဖွဲ့ကိုဥဆောင်တဲ့ကျမရင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီး Alex Azar နဲ့လက်တွဲလှုပ်ဆောင်အောင်မှဖြစ်ပါတယ်။ဘတ်စာအစိုးရဝန်ထမ်းအဖြစ်ကာလရှည်ကြာတာဝန်ထမ်းဆောင်လာသူတူဦးဖြစ်ပြီးသူ့ကို AIDS တိုက်ဖျက်ရေးဌာနအကြီးအကဲဖြစ်သမ္မတ Trump ရဲ့နိုင်ငံရေးရန်သူသမ္မတဟောင်း Barack Obama ကခန့်အပ်တာဝန်ပေးခဲ့တာပါ။အမေရိကန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်လာမလားဆိုတာနဲ့ဘယ်တော့ကူးစက်လာမလဲဆိုတာသိကြသလောက်ရှိနေကြောင်းကျမရင်းအရာရှိတွေကပြောဆိုနေတဲ့ကြားကပဲဒီဗိုင်းရပ်စ်နဲ့ပတ်သက်လို့စိုးရိမ်စရာမရှိကြောင်းသမ္မတ Trump ကပြောဆိုပြီးနောက်တစ်နေ့မှာဒဗီဘတ်ကိုအခုလိုခန့်အပ်တာဝန်ပေးလိုက်တာပ
ါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်နိုင်ငံကကုန်သွယ်ရေးနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေနဲ့တူကမ္ဘာတဝန်းစတော့ဈေးတွေစာရင်းချိုးလောက်အောင်ကျဆင်းနေပါရဲ့အမေရိကန်ပြည်ထောင်စုကဒေါ်ဂျွန်စ်အင်တာဆက်ရှင်အဲဗရေ့ချာဆိုရင်လည်း1192မှတ်ထိကျဆင်းခဲ့တဲ့အတွက်တရက်အတွင်းအများဆုံးကျဆင်းမှုဖြစ်နေသမိုင်းဝင်ဖြစ်သွားပါတယ်။ဒါဆိုရင်နယူးယောက်ဈေးကွက်မှာတရက်ထဲနဲ့400ခန့်လုံးကျဆင်းခဲ့တာလည်းဖြစ်ပါတယ်။ကမ္ဘာဈေးကွက်မှာလည်း ၄ရက်စတိုက်ဆိုလိုစတော်ဈေးကြီးချစင်းနေရမှာဥရောပဈေးကွက်မှာ300ခန်းနှုန်းကျော်ချစင်းခဲ့လို့နယူးယောက်ဈေးကွက်မှာလည်း200ခန်းနှုန်းကျော်ချစင်းခဲ့တာပါကြာသပင်းတွေကအာရှဈေးကွက်မှာလည်းအထက်ကျရင်းနဲ့ဂျုံနေရပါတယ်အမေရိကန်ပြည်သူက S&P 500အတွက်အစုချေရရဆိုရင်လည်းတစ်ပတ်တွင်း100ခန်းနှုန်းချစင်းခဲ့ပြီးဒေါ်ဂျွန်စ်အညွန့်ကိန်းကလည်း700ခန်းနှုန်းနီးပါးချစင်းခဲ့တာပါအထူးကအမေရိကန်စတော်နှစ်ခုရဲ့ဈေးနှုန်းတွေချစင်းတာဟာမချစင်းရင်တော့ဈေးတက်ခဲ့ပြီးတော့ဈေးကွက်သဘာဝအရပြန်ကျသွားတာလို့လည်းယူဆသူတွေရှိပါတယ်။အမေရိကန်မှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်သူအနည်းငယ်သာစစ်ဆေးတွေ့ရှိထားပေမဲ့ပြန့်နှံ့လာနိုင်တဲ့အနေအရှိကြောင်းလည်းကျန်းမာရေးအရာရှိတွေသတိပေးနေကြတာပါ။အမေရိကန်မှာကျန်းမာရေးအရာအနေအရှိတဲ့အခြေအနေနှေးပါနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဘုံနူးနေနောက်ပိုင်းကပြောဆိုလိုက်ပြီးနိုင်ငံအတွင်းမှာပဲအမေရိကန်ဆုရှေရဈေးကွက်တွေမှာဈေးတွေထက်ကျသွားတာလည်းဖြစ်ပါတယ်။သမားအဖြစ်တာဝန်ယူစဉ်ကာလအတွင်းစတော့ဈေးကွက်တွေမှာတန်မိုးတွေတက်တဲ့အခါဂုံယူပြောဆိုလို့ရှိရတဲ့သမားထရန့်ကဒီတစ်ပတ်ထဲဈေးရချတဲ့အချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကိုတစ်ပိုင်းလောက်သာအပြစ်ဖို့ခဲ့တာပါအမေရိကန်မှာလာမယ့်နိုဝင်ဘာလတည်းကျင်းပမယ့်သမားယူကော့ပွဲမှာသူနဲ့ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမားလောင်းယူဘော့ကိုယင်းနှင်းမြုံနယ်သူတွေစောင့်ကြည့်ကဲခတ်နေပြီးဆုရှေရာတွေကိုမဝယ်တာလို့လည်းသမားထရန့်ကပြောပါတယ်ဒါပေမဲ့ယူကော့ပွဲမှာနောက်တစ်ချိန်သူသာပြန်နိုင်ရမယ်ဆိုရင်စတော့ဈေးတွေပြန်တက်လာမှာဖြစ်တယ်ဆိုပြီးတော့လေသမနာထွန်းကပြောဆိုထားတာဖြစ်ပါတယ်
။ကင်ညာနိုင်ငံနိုင်ရိုဘီမြို့ကဟိုတယ်ကိုအကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်ကြောင်းအမေရိကန်ကကြားတာပရိနေမှာသတိပေးပြောကြားလိုက်ပါတယ်။နိုင်ရိုဘီကအထင်ကြီးဟိုတယ်ကြီးတွေကိုအကြမ်းဖက်သမားတွေတိုက်ခတ်ဖို့ကြံစည်နေကြောင်းနိုင်ရိုဘီမြို့မှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်ဟိုတယ်ရဲ့အမည်ကိုအမေရိကန်တန်ယုံကထုတ်ဖို့ပြောဆိုခြင်းမရှိသေးပေမဲ့အဲ့ဒီဟိုတယ်ဟာကမ္ဘာလေခီးတဲ့တွေစီးပွားရေးလုပ်ငန်းနဲ့ခီးသွားသူတွေအတဲများတဲ့ဟိုတယ်ဖြစ်မယ်လို့ပြောပါတယ်ဟိုတယ်မှာတဲသူတွေအနေနဲ့မိမိပတ်ဝန်းကျင်ကိုသတိထားကြဖို့အရေးပေါ်ထွက်ပေါက်ကိုကြည့်ထားကြဖို့နဲ့ဒေတာတွင်းသတင်းတွေကိုမျက်ခြင်မပြစောင့်ကြည့်ကြဖို့အမေရိကန်တန်ယုံကတိုက်တွန်းထားပါတယ်အခေတာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ဆာဘတ်အဖွဲ့ဟာကင်ညာနိုင်ငံအတွင်းစားဖက်တိုက်ခတ်မှုတွေကိုပြုလုပ်လို့ရှိပါတယ်2023ခုနှစ်အတွင်းနိုင်ရိုဘီမြို့က shopping mall တစ်ခုကိုအယ်ဆာဘတ်အဖွဲ့က၄ရက်ကြာစီးနင်းခဲ့တာမှာလူ68ယောက်သေဆုံးခဲ့ပါတယ်။ဒါ့အပြင်ကင်ညာနိုင်ငံမြောက်ပိုင်းမှာရှိတဲ့ဂါရစ်ဆာခရီးယန်တက္ကသိုလ်ကိုအယ်ဆာဘတ်အဖွဲ့က2015ခုနှစ်တွင်ဝင်ရောက်တိုက်ခိုက်ခဲ့တာမှာလူပေါင်း148ဦးသေဆုံးခဲ့ပါတယ်။ခေတ်သစ်ကင်ညာသမိုင်းမှာအဆိုးဝါးဆုံးတိုက်ခိုက်မှုကတော့နိုင်ရိုဘီမြို့မှာရှိတဲ့အမေရိကန်တန်ယုံကိုအယ်ခေတာအဖွဲ့က1998ခုနှစ်မှာဘုံခွဲတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းတွေထဲမှာဒီမိုကရေစီအခြေခံတွေအားနည်းတာအဖြစ်ကျူးလွန်သူတွေအေးအေးယူမခံရဘဲကင်းလွတ်ခွင့်ရနေတာတရားဥပဒေစိုးမိုးရေးအားနည်းတာအရက်ဖက်ကကြီးကြပ်ခွင့်မရတာစတာတွေပေါ်မှာအခြေခံနေတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်ရာဇဝတ်လောက်ကျင့်သုံးခဲ့တဲ့အစိုးရရဲ့မူဝါဒတွေဥပဒေတွေကလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပေးရရောက်နေတဲ့အကြောင်းပြောဆိုခဲ့တာပါ
They have contributed to and perpetuated violence, extreme poverty, exploitation, and dispossession.
ဒီမူဝါဒတွေကကျန်းသက်မှုတွေကျူးလွန်ခံရအောင်အလွန်အမင်းဆင်းရဲမွဲတေအောင်ခေါင်းပုံဖြတ်ခံရအောင်ပိုင်ဆိုင်ခွင့်မရှိအောင်အားပေးရရောက်နေတဲ့အကြောင်းဂျာတာဘင်းတွေကကုလသမဂ္ဂလူခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးမီရှဲဘက်ရှလကပြောဆိုလိုက်ကြပါသူတို့ဖြင့်1982ခုနှစ်နိုင်ငံသားဥပဒေကြောင့်ရိုဟင်ဂျာတွေနဲ့တခြားမွတ်စလင်တွေအတွက်နိုင်ငံမဲ့တွေလိုအဖြစ်မျိုးကြုံနေရတယ်လို့လည်းပြောဆိုသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေဖြစ်ရတဲ့အကြောင်းရင်းကပေါင်းစုံရှိနေပြီးကာလကြာရှည်တည်ရှိနေတဲ့ပြဿနာကိုဖြေရှင်းဖို့တမိုင်းနောက်ကျောင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပတ်ပေါင်းစုံကိုနားလည်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။လူခွင့်ရေးချိုးဖောက်မှုပြဿနာကိုဖြေရှင်းဖို့မြန်မာစုအနေနဲ့အားလုံးကိုစူးစိပြီးဖြေရှင်းနိုင်မဲ့တမိုင်းဝင်အခွင့်အလမ်းတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြန်မာဆွေကတော့ရူညာဆွေရဲ့အတုံးတော့ကိုတရားဝင်လက်မခံလို့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူရတဲ့ရှိတဲ့အကြောင်းလဲတုံ့ပြန်ထားတာပါ
မြန်မာနိုင်ငံအတွင်းလူမှုဖွံ့ဖြိုးရေးစီမံကိန်းတွေကူညီပေးမယ့်သဘောတူညီချက်အပါအဝင်အိန္ဒိယနဲ့မြန်မာအကြားနားလည်မှုစာကြုံလွှာ၁၀ခုကိုကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။နိုင်ငံပူးတွဲထုတ်ပြန်လိုက်တဲ့သဘောတူညီချက်အရဧပြီလ9ရက်နေ့ကစလို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားပုံမှန်ဘတ်စကားပြည့်စုံဖို့သဘောတူလိုက်ကြပါတယ်။နှစ်ဖက်ဘတ်စကားကုမ္ပဏီတွေကလည်းသဘောတူလက်မှတ်ရေးထိုးပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးမှာဆက်သွယ်ရေးဟာအဓိကကျတယ်ဆိုတာကိုနှစ်ဖက်စလုံးကအလေးထားပြောဆိုခဲ့ကြတာနဲ့အညီအိန္ဒိယကငွေကြေးဆိုင်လှုပ်ဆောင်နေတဲ့အခြေခံအဆောက်အအုံလုပ်ငန်းတွေအများဆုံးပြင်းပြအောင်မြင်အောင်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အိန္ဒိယနယ်စပ်တမူးမြို့နယ်မှာ Integrated Checkpoint လို့ခေါ်တဲ့ပတ်စုံစစ်ဆေးနိုင်တဲ့နယ်စပ်ကိတ်ကိုလည်းအိန္ဒိယအစိုးရရဲ့အခုအညီနဲ့တိဆောက်နေပြီးမကြခင်မှာဖွင့်နိုင်မယ်လို့ဆိုပါတယ်။နိုင်ငံအကြားကပြည်သူတွေနယ်စပ်ကိုအလွယ်တကူဖြတ်ကျော်သွားလာနိုင်ရေးအတွက်ကုန်းချောင်းဖြတ်တန်းသွားလာရေးဆိုင်ရာသဘောတူညီချက်ကို2008ခုနှစ်မှာလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။နောက်ထပ်နယ်စပ်ကိတ်တစ်ခုဖြစ်တဲ့အိန္ဒိယဘက်ကမီဇိုရမ်ပြည်နယ်ရီခေါ်သားနဲ့ဇိုးခေါ်သားမှလည်းနိုင်ငံပြည်သူတွေအလွယ်တကူဖြတ်တန်းသွားလာလို့ရနိုင်အောင်စီစဉ်ပေးထားတယ်လို့ဆိုပါတယ်။ဒါ့အပြင်နယ်စပ်ဒေသဖွံ့ဖြိုးရေးအစီအစဉ်အရချင်းပြည်နယ်နဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထဲပေါ်နေတာမှာစာတင်ကြောင်းတွေ၊ကျမ်းမာရေးဆောင်ရွက်မှုဌာနတွေနဲ့တရားတွေတိစောက်ပေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရေးရာကိစ္စတွေမှာဥပဒေကြောင်းအရအပြန်အလှန်အကူအညီပေးရေးတရားခံလွှဲပြောင်းရေးသဘောတူညီချက်စတဲ့ကိစ္စရတွေကိုလည်းဆက်လက်ညှိနှိုင်းဆောင်ရွက်သွားကြဖို့နောက်မြန်မာနိုင်ငံမှာတန်တမာတင်နန်းကြောင်းဖွင့်ရေးအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဖေဖော်ဝါရီ28ရက်ဒီကနေ့မှာတော့တမရအိုးမြင့်နဲ့ဇနီးဒေါ်ချိုချိုတို့ဟာဗုဒ္ဓဂါရကိုခီးဆက်မှာဖြစ်ပါတယ်။
မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမြောက်ပိုင်းချင်းဝိုင်းခရိုင်အတွင်းရေကန်တစ်ခုမှမွေးစေဝါမောက်ကိုသူတွေလို့တန်မြတ်ရှိသူတွေရဲ့အလောက်ခွန်းလောင်းကိုစာသာပြင်းတွေကတွေ့ရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရဲ့တည်ဆုံးသူတွေဟာတင်းလာနေတုန်းကထိုင်းလူငယ်ရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုဖြစ်ချိန်မှာတည်ဆုံးသူတွေဖြစ်နေတဲ့အကြောင်းလဲမဲဆန်ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါပစ်ခတ်မှုဖြစ်တဲ့နေရာနဲ့မန်ဝဲလောက်ကရေကန်ပေါ်မှာမက်သက်ဖက်တမင်းစိတ်ကျဆွေးရင်နဲ့အိုက်စ်မူးရေးစေဝါတွေထည့်ထားတဲ့အိတ်20တဲကိုရှာဖွေတွေ့ရှိတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်ဖန်စီရမိတဲ့မွေးစေဝါတွေဟာကာလတန်ဖိုးထိုင်းပတ်ငွေ2တန်းအမေရိကန်ဒေါ်လာ6,300လောက်ရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ဒီဆုံးသူတွေဟာထိုင်းစစ်တပ်နဲ့ပြစ်ခတ်မှုဖြစ်ချိန်မှာရေကန်ကိုဖျက်ကူးဖို့ပြေးဖို့ကြိုးစားရင်းနဲ့ရင်းနှီးတည်ဆုံးတာဖြစ်နိုင်တယ်လို့လည်းရဲတပ်ဖွဲ့ကယူဆထားတာပါ။အလောင်းတွေကိုတော့ရဲတပ်ဖွဲ့ကရင်ခွဲဆစ်စစ်နေပါတယ်။မြန်မာနိုင်ငံဘက်ကမွေးစီဝါမောက်ကိုသမားတွေဖျက်ဆီးလိရှိတဲ့ဒီနေ့အမြင်မှာမကြာခဏဆိုသလိုလူညိုရေးတပ်ဖွဲ့အနေနဲ့ထိတဲ့ရင်ဆိုင်တိုးတွေလည်းရှိတတ်ပါတယ
်။အိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီကဟိန္ဒူနဲ့မွတ်စလင်တွေကြားအထူးကြုံဖြစ်နေတဲ့ဒေသတွေမှာကြာသပတေးနေ့ကလူညိုရေးတပ်ဖွဲ့တွေကိုချထားလိုက်ပါတယ်။ဒီအဒီကယုံကြောင့်အနည်းဆုံးလူ32ဦးသေဆုံးခဲ့ပြီး200ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဝန်ကြီးချုပ်နယ်ရွန်ဒါမိုဒီကအချင်းနေတဲ့တည်ငြိမ်ရေးအတွက်မြစ်တရရခံပြီးနောက်တနေ့မှာပဲအဒီကယုံနေထပ်မံမဖြစ်ပေါ်ရေးအတွက်ညူဒယ်လီမြို့နောက်ပိုင်းဒေသတွေမှာလူညွန့်ရေးတပ်ဖွဲ့တွေကိုကင်းနေချထားခဲ့တာပါ။အစိုးရအနေနဲ့အကြမ်းဖက်မှုတွေရှော့ချရေးလုံလောက်စွာလုံဆောင်ခဲ့ခြင်းမရှိဘူးဆိုပြီးအတိုက်ခံပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပြီးပြည်ထောင်စုဝန်ကြီးအမစ်ချာအနေနဲ့သူလုပ်ရမယ့်တာဝန်တွေကိုကောက်မွန်စွာလုံဆောင်နိုင်ခြင်းမရှိတဲ့အတွက်ရာထူးကနှုတ်ထွက်ပေးဖို့အထက်ကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ကွန်ဂရက်စ်ပါတီကတောင်းဆိုလိုက်ပါတယ်။အိန္ဒိယ၊အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်တို့ကအိန္ဒိယနိုင်ငံနဲ့ထွက်ပြေးလာကြတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ရှောက်ခွင့်ပြုထားတဲ့ဥပဒေကိုကန့်ကွက်ပြီးဆန္ဒပြနေကြတဲ့လူတွေနဲ့အထူးကြုံဖြစ်တာပါ။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ကုဇော်ဝင်းနိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုဇက်လိုက်စလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ကြားဖြတ်ဆောင်ရွက်ပေးဖို့ကမ္ဘာနိုင်ငံရဲ့အဆိုပြုချက်ကို ICJ နိုင်ငံတကာတရားရုံးကဆုံးဖြတ်ချက်ချလာပြီးဖြစ်တဲ့အတွက်မော်လ်ဒိုက်နိုင်ငံကမကြာခင်မှာကြားပြတ်အမှုတင်သွင်းမယ်လို့ပြောကြလိုက်ခြင်းကဒီအမှုကိုပြောင်းလဲသွားစီမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ကနိုင်ငံတကာစစ်ရာဇဝမှုနဲ့ရာဇဝမှုများဆိုင်ရာပါမောက်ခချင်မတီဝေါ်တာစ်ကပြောကြလိုက်ပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်တယ်ဆိုတော့ကမ္ဘာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းစစ်သားနိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီ CEO ဘက်မှမော်လ်ဒက်စ်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီ25ရက်နေ့မှာတင်ပြခဲ့သလို OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်လ်ဒက်စ်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပမောက္ခတင်မိုသီဝါဒါစ်ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာ နိုင်ငံတကာစစ်ရာဇဝတ်မှုနဲ့ရာဇဝတ်မှုတွေကိုတင်ကြားပို့ချပေးနေသူတူဖြစ်တဲ့အပြင်ဆလစ်နစ်ကြာယူဂိုစလာဗီးယားစစ်ရာဇဝတ်မှုမှာတရားလိုအကျိုးဆောင်အဖြစ်ပါဝင်ဆောင်ရွက်ခဲ့သူတူလည်းဖြစ်ပါတယ်။သူကလူမျိုးရုံးတပ်ဖြတ်မှုဟန်တာအိဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုကတခြားအဖွဲ့ဝင်နိုင်ငံတစ်ခုကိုတရားစွဲဆိုပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းဂမ်ဘီယာနိုင်ငံကတင်သွင်းပြီးဖြစ်တဲ့ဆွဲချက်တင်တဲ့အလားတရာတူတဲ့ဆွဲချက်မျိုးမော်ဒက်စ်နိုင်ငံကတင်သွင်းမှာဖြစ်တဲ့အတွက်အခြေခံအဖြစ်ဒီအမှုဟာထူးခြားပြောင်းလဲတော့မှာမဟုတ်ဘူးလို့ပြောပါတယ
် Procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country it can matter in terms of
ICJ မှာဂမ်ဘီယာနိုင်ငံကတင်ထားတဲ့အမှုမှာမော်ဒက်စ်နိုင်ငံပါဝင်လာခြင်းဟာလုံထုံးလုံနေရပြဿနာမရှိပါဘူးဒီလိုအမှုမျိုးမှာနိုင်ငံတနိုင်ငံထက်မကပိုပြီးပါဝင်လာတာကလည်းကြီးမားတဲ့ထူးခြားပြောင်းလဲမှုမရှိပါဘူးဒါပေမဲ့အမှုကိုဘယ်လိုတည်ဆောက်မလဲဆိုတဲ့နေရာမှာတော့ထူးခြားချက်ရှိနိုင်ပါတယ်ထူးခြားမှုရှိနိုင်တာကတော့ ML Colony လို့နာမည်ကြီးနိုင်ငံတကာရှိနေတဲ့ဥက္ကဋ္ဌကိုငှားရလိုက်တဲ့အတွက်ဒီအမှုကိုပိုတိလာပိုစိတ်ဝင်စားလာမယ်စတဲ့ထူးခြားချက်တော့ရှိနိုင်ပါတယ်ဒါပေမဲ့တနိုင်ငံကနေနိုင်ငံဖြစ်လာတဲ့အတွက်အမှုပေါ်တိုက်ရိုက်အကျိုးသက်ရောက်မှုကတော့သိပြီးထူးခြားပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူး
ဒါပေမဲ့မော်ဒက်စ်နိုင်ငံကအမှုကိုဘယ်လိုပုံစံနဲ့တင်သွင်းမလဲဆိုတာမသိရသေးဘူးလို့ဆိုပါတယ်။တကယ်တော့မော်ဒက်စ်ကအခုလိုလှုပ်ဆောင်လာခြင်းဟာမြန်မာနိုင်ငံအပေါ်ကြားပြဆောင်ရွက်ချက်တွေပုံမချမှတ်နိုင်အောင်နိုင်ငံတကာရဲ့ထောက်ခံမှုတွေပုံမရရှိလာရေးမဟာမိတ်ဖွဲ့လှုပ်ဆောင်တာဖြစ်နိုင်ကြောင်းရှေ့နေအမောကလိုနီကိုငှားလိုက်ခြင်းဟာလည်းအဲ့ဒီသဘောကိုဥဆောင်နေကြောင်းပမောက္ခတင်မတီဝါဒက်စ်ကပြောပါတယ်။ဒါပေမဲ့ ICJ ကမကြသေးခင်လပိုင်းနေအတွင်းကပဲဆုံးဖြတ်ချက်ချတာပြည်သားအမှုတစ်ခုကိုမော်ဒက်စ်နိုင်ငံကအလားတူဆွဲချက်တင်နေပဲထပ်မံတင်သွင်းတယ်လို့ဖြစ်မနေဘူးလားလို့မေးတဲ့အခါမှာတော့
Your question is a good one it does suggest that the claims are fundamentally redundant and it says if more than one country had brought this
ခင်ဗျားမေးတာမှန်ပါတယ်သူတို့ရဲ့ဆွဲချက်တွေဟာထပ်တူလို့ဖြစ်နေပါတယ်နိုင်ငံတစ်ခုတည်းမကတဲ့နိုင်ငံတွေကအလားတူဆွဲချက်တွေကိုထပ်ခါတလဲလဲတင်တယ်လို့ဖြစ်နေတာကြောင့်ဒါရီအလုံးကိုအမှုတစ်ခုတည်းပဲဖြစ်လို့တရားဝင်ဘက်ကရှုမြင်မယ်ဆိုရင်လည်းရှုမြင်လို့ရနိုင်ပါတယ်
လူဝဲဖြစ်ဖြစ်ဂမ်ဘီယာနဲ့မြန်မာအကြားရင်ဆိုင်နေတဲ့အမှုကိုစီရင်ချက်ချနိုင်ဖို့ကိုကနှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကသုံးသပ်ပါတယ
် There is really no prospect that this will reach a decision for years
တန်ကြာတဲ့အထိဒီအမှုကိုတရားဥပဒေဆုံးဖြတ်ချက်ချနိုင်အောင်မထင်ပါဘူးအကောင်းဆုံးဥပမာတစ်ခုကိုပြောရမယ်ဆိုရင် ICJ ကကြားနာခဲ့တဲ့ယူဂိုစလာဗီးယားနိုင်ငံကဘော့စနီးယားနဲ့ဆာဗီးယားတို့အကြားကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမှုပဲဖြစ်ပါတယ်။အဲ့ဒီအမှုကိုဆုံးဖြတ်ချက်ချနိုင်ဖို့14နှစ်လောက်ကြာခဲ့ပါတယ်
။ ICJ အမှုတွေဟာပုံမှန်အားဖြင့်လက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့သက်ဆိုင်လေမရှိဘူးလို့ဆိုပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာရေတိုနဲ့ရေရှည်မတိုင်မီကာလတွေမှာကြားပြဆောင်ရွက်ချက်တွေချမှတ်ရေးနဲ့ပိုသက်ဆိုင်လေရှိတယ်လို့ပမောက္ခဝါဒက်စ်ကပြောပါတယ်။ဂမ်ဘီယာနဲ့မြန်မာအမှုအတွက်ကနဦးအယူခံဝင်ဖို့အချိန်ပေးထားတာဟာတစ်နှစ်လောက်ဖြစ်နေတာကြောင့်အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေတင်ကြအောင်မှဖြစ်တဲ့အတွက်အားလုံးပြည့်စုံတဲ့အချိန်အထိဆိုနှစ်ပေါင်းများစွာကြာနိုင်တယ်လို့ပမောက္ခဝါဒက်စ်ကခံမှန်းပါတယ်အဲ့ဒါဒီနောက်မှာမှမော်ဒက်စ်ကတင်သွင်းမဲ့ကြားပြအမှုကိုစဉ်းစားဖို့ဖြစ်နိုင်ရှိတာကြောင့်တရားရုံးရဲ့လှုပ်ထုံးလုပ်နည်းအတိုင်းပုံမှန်သွားမယ်ဆိုရင်တောင်ကြာတတ်လိမ့်ရှိတာကြောင့်တကယ်တော့မော်ဒက်စ်ရဲ့တင်ပြချက်တွေကိုကြားနာဖို့ဟာလည်းနှစ်အတော်ကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကတုံ့တက်ပြောဆိုလိုက်ပါတယ်ခင
်ဗျမြန်မာရဲ့ ICJ အမှုကိစ္စအရေးကိုစော်ဝင်းလိုင်မေးမြန်းတင်ဆက်ခဲ့တာပါအခုတခါနောက်ထပ်အရေးကြီးတဲ့ပြဿနာတစ်ခုကိုလည်းတင်ပြခြင်းပါတယ်ရာသီဥတုဖောက်ပြန်မှုတန်ခံရနိုင်တဲ့နိုင်ငံအဖြစ်ကျွမ်းကျင်သူတွေသတိပေးထားတဲ့မြန်မာနိုင်ငံမှာအခုကိုပဲပတ်ဝန်းကျင်ပျက်စီးမှုတန်ကိုခံရပါပြီဘကိုးတိုင်းတရဦးကျေးရွာမှာဆိုရင်လည်းရေတိုက်စားမှုကြောင့်ဒေသခံတွေရဲ့လူမှုဘဝမှာသာမကနောင်မျိုးဆက်အနာဂတ်တွေကိုထိခိုက်မဲ့ NDA နဲ့ကြုံလာရပါတယ်ဒီအကြောင်း Riders သတင်းပေါ်ကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြမှာပ
ါစစ်တောင်းမြေကမ်ပီမှာရှိတဲ့တရားဥရောမကြသေးခင်နေ့တကဆက်လို့ရေတိုက်စားမှုနဲ့ကြုံနေရတဲ့အတွက်ဒေသခံတွေအခက်ကြုံနေရတာပါတချင်ကရွာလယ်မှာရှိခဲ့တဲ့စာသင်ကျောင်းအဆင်လဲကဘာပြူတွေထဲပါသွားတဲ့အတွက်အခုခါကလေးတွေနိုင်နဲ့ချပြီးတခြားမှာကျောင်းသွားတက်နေရတယ်လို့ဒေသခံကျောင်းဆရာဦးမျိုးမင်းသိန်းကပြောပါတယ
်ဟုတ်ကဲ့အခုနောက်ကျောင်းမှာတက်နေရတဲ့သူကြားနေတဲ့ဦးလေးရောကျွန်တော်တို့2019ခုနှစ်ကစတင်ရတဲ့စတင်ကြောင်းကပြူချပစ္စည်းခဲ့အခု2019ခုနှစ်မှာပြူချပစ္စည်းခဲ့တာပဲပြင်တဲ့ဒီစစ်တောင်ကြီးတိုက်စားမှုကြောင့်ပြူချခဲ့တဲ့စတင်ကြောင်းစတင်ကြောင်းအုံမြစ်တွေ
ဒီတိုက်စားမှုကြောင့်အိုးရင်ဆောက်ဦးတွေလုပ်ငန်းတွေဆုံးရှုံးခဲ့ရသူတွေထဲမှာတော့ရွာလူကြီးဦးမြင့်ချီလည်းအပါဝင်ဖြစ်ပါတယ
် ICY ကတော်တော်လေးကောင်းတယ်နေရာမှာကျွန်တော်ဒီနားတစ်ဝိုက်မှာဆိုရင်ကျွန်တော်ဆက်လဲရတော့မှာ ဆက်လက်ကောင်းတယ်ဆက်လက်လဲရတဲ့ဆန်လက်ကောင်းတယ်ပြည်သိမိတော့အဲ့ဒါတွေအကုန်လုံးပင်လက်လာတဲ့ခါကျတော့ညီလို့မရအောင်အဲရောင်းပြစ်လိုက်ရတယ်သူတို့ဟာလည်းဒီမှာကြာကုန်တော့ပေါ့
ဒီတိုင်းစာမှုအနေကြောင့်တရားဥပဒေသားတွေခုခါတန်းတဲ့လမ်းဝေးရဲ့နေရာကိုရွှေ့ပြောင်းခဲ့ရတာပါနေရာအစ်မအသက်၄နှစ်ကနေ၁၄နှစ်ကြာကျောင်းသား26ကိုယာယီကျောင်းကျောင်းဖွင့်ပြီးအခြေခံဘာသာရပ်တွေကိုတင်ကြားပေးနေတဲ့ကျောင်းဆရာဦးမျိုးမင်းစင်ကတော့ပဝင်းချင်းပြစီမှုကြောင့်ကလေးတွေနာကတ်ကိုပါထိခိုက်မှာစိုးရိမ်တယ်လို့ပြောပါရဲ့
တဘောအနေကြောင့်အဆောက်အဦတွေဖျက်ဆီးလိုက်တာမကဘဲနဲ့ကလေးတွေရဲ့အိမ်မက်တွေသူတို့ရဲ့ရှင်မန်းချက်တွေဖျက်ဆီးရရောက်ရတယ်အဲဒါကြောင့်မို့နောက်ရတာကျွန်တော်တို့အခုဒီစစ်တောင်မြေကောင်တဘူကဒေသလေးတွေအဲ့လိုတဘောပေးအနေထပ်မကြရအောင်ဌာနဆိုင်ရာများအနေနဲ့ပြန်လဲလှုပ်ဆောင်ပြဖို့အတွက်ကျွန်တော်အနေနဲ့ဆရာတောင်းအနေနဲ့ပြောလိမ့်မယ်
လေဆက်ပြေးကိုအဓိကလုတ်ကန်ကြတဲ့ဒေသမှာပင်လယ်ရေငန်ဝင်တဲ့အတွက်မြို့ဖလာလုပ်ငန်းတွေစားငါးမွေးမြူရေးပါဝင်တခြားလုပ်ငန်းတွေပြောင်းလုပ်လာကြရပါမယ်။အရင်လောက်တော့အဆင်မပြေကြပါဘူး။ရွာလူကြီးဦးမြင့်ချီကတော့ထိခိုက်ဆုံးရှုံးမှုတွေကြုံရတဲ့တရားဥပဒေသားတွေကိုချစ်တော့ပေါ်ကိုရဲနိုင်မှုမျှော်လင့်နေတယ်လို့ဆိုပါတယ်
။အဲကျွန်တော်ရွာရဲ့မျှော်လင့်ချက်ပေါ့နော်။ရွာသူရွာသားတွေနေနိုင်အောင်လဲကျွန်တော်ကရွာကိုလည်းအိမ်ကြီးနေထိုင်အောင်လဲကျွန်တော်လုပ်နေစူးစမ်းနေတယ်။နောက်တစ်ခါသူတို့ရဲ့အစားအဝတ်နေရေးပြည့်လဲအောင်လဲကျွန်တော်ကဘလို့ဖန်တီးရမယ်ကျွန်တော်စဉ်းစားနေရတယ်တိုင်မြင်နေရတယ်အဲကျောင်းသားတွေပညာရေးအဲ့ဒါတွေတော့ကျွန်တော်ကောင်းမွန်ကျွန်တော်ဖြစ်လာအောင်တိုးတက်အောင်ဆိုနေကျွန်တော်လည်းညံတိုင်မြင်နေရတယ
်ဒေသခံတွေကိုအကူအညီပေးနေတဲ့ဆွစ်ဇာလန်နိုင်ငံခြေဆိုင်မော်ဒမပင်လယ်ဝေးစီမံကိန်းကတော့ရေတိုက်ဆမှုကြောင့်လွန်ခဲ့တဲ့၄နှစ်တွင်ပျက်စီးခဲ့ရတဲ့ကြေးရွာပေါင်း၁၀ရွာလောက်ရှိတယ်လို့ပြောပါတယ်ရေတိုက်ဆမှုဟာတဘာဖြစ်စဉ်တစ်ခုဆိုရင်လည်းပင်လယ်ရေမြင့်တက်မှုရာသီဥတုတွေပေါက်ပြန်မှုတွေကြောင့်ချင်းတွေပိုဆိုးလာနေတာကြောင့်ရှစ်လာမဲ့နှစ်တွေအတွင်းကမ်းရိုးဒေသကလူပေါင်း6000ကျော်ထိခိုက်နိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားတာပါ။ပြင်ထန်တဲ့ရာသီဥတုတန်းခန့်ရနိုင်တဲ့ဒေသတွေမှာနေထိုင်နေသူအများစုပါဝင်မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတန်းခန့်ရနိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်နေလေပတ်ဝန်းကျင်ရေးကြမ်းကျင်သူတွေသတိပေးထားပါရခင်ဗျာ
။ရာသီဥတုဖောက်ပြန်မှုကြောင့်ဆိုးကျိုးကျုံလာနေရတဲ့မြန်မာနိုင်ငံစစ်တောင်းကန်းနဘူးဒေသတနေရာကအဖြစ်အပျက်တွေကိုနားဆင်ခဲ့ရတာပါ။တဘာဝဘဝဝင်ကိုထိမ့်သိမ်းပေးနိုင်မဲ့ဒီအပြုမှုအကျင့်ကြံတွေကိုလည်းသောရဆင်းနေအနေနဲ့ကိုယ်တိုင်တတ်နိုင်သလောက်ဝိုင်းလုပ်ပေးနိုင်ကြမယ်လို့ညွှန်လင်းပါတယ်ခင်ဗျာအခုတခါတော့ဒီနေဆက်ရောင်းဝယ်ရေးအခြေအနေကိုကြည့်ရအောင်ပါအိန္ဒိယနဲ့မြန်မာကြားကွန်းစည်းကိုတရားဝင်ကုန်သွယ်ခွင့်ပေးထားပေမဲ့အိန္ဒိယဘက်ကကောက်တဲ့ခွန်နှုံးသားညားလာတာကြောင့်ကုန်သည်တွေအနေနဲ့တရားမဝင်ကုန်သွယ်လမ်းကြောင်းကိုပဲအသုံးပြုလာနေကြပါတယ်ဒါကြောင့်ကုံလက်ကြံတွေစုပြုံပြီးတော့ကုံတွေအခက်ကြုံနေရပါတယ်။ VOE သတင်းတော့ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်
။ချင်းမီနယ်ရီကော်ဒါနယ်စပ်ကုံတွေစခန်းနဲ့အိန္ဒိယမီဇိုရန်ပြည်နယ်တရားဝင်ကုံတွေခွင့်ရထားတဲ့ကုံသီးကိုသူတို့ဆိုရကအခွန်တိုးမြှင့်လိုက်တာကြောင့်အိန္ဒိယကုံတွေကတရားဝင်မော်ရယ်ယူတော့ပဲတရားမဝင်လမ်းကြောင်းကနေတင်သွင်းနေပါတယ်။ဒါကြောင့်မြန်မာဘက်မှကုံလက်ကြံများလာကြောင်းရီကော်ဒါတောင်းရှိသူတွေကပြောပါတယ်။
အော်ဟိုကွန်ပြတော့ပို့လို့မရဘူးပြတော့ဒီထက်ကနေဟိုကွန်တီလို့ဘာလို့စုပ်ပုံလာတော့အများကြီးရှိပါတယ်ကြားပြီ
ချင်းပြီနဲ့မြန်မာအိန္ဒိယနယ်စပ်ရီကော်ဒါမျိုးနယ်ပြန်ကြားရေးဌာနတောင်းကန်လာပတ်လောင်ပြောသွားတာဖြစ်ပါတယ်မြန်မာဘက်ကတင်ပို့ရဲ့ကွန်သီးအပေါ်မီဇိုရန်အစိုးရကောက်ခံတဲ့အခွန်များတာကြောင့်အိန္ဒိယကွန်တရီကဒီအခွန်ကိုမဆောင်နိုင်ကြပါဘူးဒါကြောင့်မြန်မာရီကော်ဒါဘက်ကကွန်တရီနဲ့မီဇိုရန်ကွန်တရီဟာတရားမဝင်နယ်စပ်လမ်းကြောင်း၄-၅ခုကနေနေစဉ်ကုန်သွယ်နေရပါတယ်
ဒီ20ရာဟိုပေါ့နှစ်နိုင်ငံနဲ့ဆက်ကွန်တွေးရေးစာထုတ်ခဲ့မှာတော့ပါတယ်ဒါပေမဲ့ဒီရက်တက်ကသူတို့ရဲ့ဟိုပေါ့တရားဝင်အခွင့်ကောက်မဲ့ဟာကဟိုပေါ့ရာခိုင်နှုန်းက52ရာခိုင်နှုန်းဒီအဲ့လောက်လောက်ရှိတယ်ဒီပုံစံနဲ့ဆိုဗင်းနည်းနဲ့မှာအဲ20ရာတွားလို့မရဘူ
းချင်းပြီနဲ့ဖလန်း KI ရီကော်ဒါအမှတ်တအုပ်ချုပ်ရေးမှုခြံလျက်နာပြောသွားတာဖြစ်ပါတယ်နေသာကွန်တွေအခြေအနေပြန်ပြီးကောင်းမွန်လာအောင်အိန္ဒိယအစိုးရကအခွန်လျှော့ပေးတင်တယ်လို့သူကစက်ပြောပါတယ်
။ဒါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အစိုးရရဲ့အနေချက်လို့ပဲကျွန်တော်တို့သုံးသပ်တာပေါ့နော်။ဒီဥစ္စာကိုနှစ်နိုင်ငံနေသာကွန်တွေစကမ်းဖွင့်ပြီးမှတော့ဒါရီကိုသွားလို့ရအောင်အခွန်ရခိုင်နှုန်းတွေဒါလျှော့ချဖို့ဒီပြည်နယ်အစိုးရနေပြီးတော့ဘ ਹੁ အစိုးရကိုသွားပြီးတော့ဒီနိုင်တိုင်းပြန်ဖို့သူတို့မှာတာဝန်ရှိတယ်လို့ကျွန်တော်တို့သိတာပေါ့နော်။
ရီကော်ဒါနေဆက်ကုံတွေစကန်းကနေကွန်သီးရဲ့ပြင်စကိုင်းရန်ကုန်မန္တလေးဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တွေကိုအိန္ဒိယဘက်ကိုတင်ပို့နေပြီးအိန္ဒိယဘက်ကတော့ဓာတ်မြေဩဇာနဲ့စက်ပစ္စည်းတွေပြန်တင်ပို့ပါတယ်မြန်မာအိန္ဒိယကုန်သွယ်မှုပမာဏဟာမြန်မာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစည်းရင်းတွေအရဆိုရင်2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း100ကျော်ရှိပါတယ်
မြန်မာသမားဦးဝင်းမြင့်အိန္ဒိယနိုင်ငံကိုချစ်ကြည်ရခီတွားရောက်နေချိန်မှာပဲအခုလိုအိန္ဒိယမြန်မာနယ်စပ်ကကွန်ဒီကွန်တယ်ရဲ့အခက်အခဲကြီးထွားတဲ့နေကိုလည်းကြားနေရတာလည်းဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်တင်ပြချင်ပါတယ်မြန်မာ India Give Better Times A Fighting Chance ဆိုတဲ့ကောင်းစဉ်နဲ့ Asia Times Magazine မှာမြန်မာရေးကြွမ်းကျင်သူဘတ်တေးလက်နာရဲ့ဆောင်းပါးကိုဖတ်ရပါတယ်ဖေဖော်ဝါရီ26ကနေ29ထိတွားရောက်တဲ့သမရဦးဝင်းမြင့်ရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာတန်တမာမျက်နှာစာမှာတော့အိန္ဒိယနိုင်ငံတွေကြားပုံမှန်ထက်မပိုပါဘူးလို့စာရေးပါတယ်ဒါပေမဲ့နှစ်နိုင်ငံနယ်စပ်ကသဘုံတွေကိစ္စကိုနှစ်ဖက်ပူးပေါင်းတိုက်ခိုက်ရေးအတွက်အရေးကြီးနေချိန်မှာတွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့တော့ဆိုပါတယ်မြန်မာပိုင်နယ်ကိုအုံချပြီးအိန္ဒိယလုံခြုံရေးကိုတိုက်ခိုက်ဖို့လုပ်နေတဲ့သဘုံအုပ်စုတွေကိုမြန်မာကရှင်းလင်းဖယ်ရှားဖို့ပြင်ပြတဲ့အာတီတာမရှိတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးဟာကာလကြာစီခိုးလို့ခလူဖြစ်နေရတယ်လို့လည်းသူကရေးပါတယ်မြန်မာနိုင်ငံဟာတရုတ်ရဲ့စီးပွားရေးအင်အားနဲ့ဩဇာကိုနိုင်ငံအကျိုးအတွက်အသုံးချဖို့လှုံ့ဆော်မှုတွေရှိလာတာကြောင့်အိန္ဒိယကလည်းမကြသေးခင်ကမြန်မာနဲ့နယ်စပ်ကွန်တယ်ရေးတိုးမြင့်ပြီးထောက်ပံ့ကူညီမှုတွေလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာကြီးထွားလာနေတဲ့တရုတ်ဩဇာကိုထိန်းချုပ်ဖို့မြန်မာစစ်တပ်ဟာစီရေးဆိုင်ရာမဟာမိတ်အသစ်ကိုရှာခဲ့ပါတယ်။2019ဇန်နဝါရီလထဲမှာစခဲ့တဲ့အိန္ဒိယမြန်မာနှစ်နိုင်ငံပူးပေါင်းရေးနှီးပြဟာတကြောက်လဲစကိုင်းတိုင်းမြောက်ပိုင်းနယ်စပ်ဒေသမှာရှိတဲ့နာဂသဘုံတွေကိုမြန်မာစစ်တပ်ကတိုက်ထုတ်ခဲ့တာကိုကြည့်နိုင်တယ်လို့ထောက်ပြပါတယ်။ဒါကိုကျေးဇူးတင်တဲ့အနေနဲ့အိန္ဒိယကလည်းမြန်မာနိုင်ငံကိုလက်နက်တွေထောက်ပံ့ရောင်းချပေးခဲ့ပါတယ်။တစ်ဖက်မှာအိန္ဒိယရဲ့ Access မူဝါဒကိုအရှိတောင်အဆနိုင်ငံတွေနဲ့အိန္ဒိယကြားကုန်သွယ်ရေးတိုးမြင့်ပြီးနီးကပ်တဲ့ဆက်ဆံရေးတည်ထောင်သွားဖို့ဆိုတာကိုမြန်မာအစိုးရကထောက်ခံခဲ့ပါတယ်။အေရခိုင်လက်နက်ကန်အရေးကလည်းမြန်မာစစ်တပ်အတွက်ခေါင်းခဲစရာဖြစ်နေပြီးတခါတရံအိန္ဒိယရဲ့အကူအညီကိုလိုအပ်နေတာပါ။ဒီကြတဲ့မြန်မာစစ်တပ်တွေချင်းပြည်နယ်တွင်တိုးချဲ့တပ်ဆွဲလာတာကြောင့်ချင်းလူမျိုး9000ကနေ3000ကျားအိန္ဒိယရဲ့မီဇိုရမ်ဒေသကိုဒုက္ခသည်အဖြစ်ထွက်ပြေးခိုလုံကြပါတယ်။ဒီလိုကိစ္စမျိုးကိုသမ္မတဝင်းမြင့်ရဲ့ခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်အနေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပေမဲ့အိန္ဒိယရဲ့ Access မူဝါဒကိုအဟံတာဖြစ်စေမဲ့နယ်စပ်သဘုံတွေကိစ္စကိုဘယ်တိုင်းဓာတ်ဒီဆွေးနွေးမယ်ဆိုတာမသိရသေးဘူးလို့ဆောင်းပါးရှင်ဗတ်တေးကရေးသားထားပါတယ်ခင်ဗျာ။ကပတ်လန်တရုတ်အချွေးထောင်ကျောက်မြန်မာစိုးရင်ဆိုတဲ့ခေါင်းစဉ်နဲ့ Rankuma Prasat ရေးတဲ့ဆောင်းပါးကို asialight.com မှာဖတ်ရပါတယ်။ကမ္ဘာပေါ်မှာတရုတ်ဩဇာလွှမ်းမိုးမှုတိုးမြင့်လာတာဟာအထူးသဖြင့်အရှေ့တောင်အာရှမှာအာဏာပြအုပ်ချုပ်နေတဲ့အစိုးရတွေကိုကူညီထောက်ပံ့ပြီးတော့ဩဇာလွှမ်းမိုးဖို့ကြိုးစားနေတဲ့နေရာမှာမြန်မာနိုင်ငံဟာစံပြနမူနာတစ်ခုဖြစ်တယ်လို့ဆောင်းပါးအစမှာရေးပါတယ်။လိုခဲ့တဲ့၄နှစ်ကျော်ကစားပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေရှိလာခဲ့တယ်ဆိုပေမဲ့ရွေးကောက်ခံအစိုးရဟာရိုဟင်ဂျာပြည်ထနာကိုထိန်းချုပ်ဖို့တည်တာတဲ့လှုပ်ဆောင်မှုတစုံတရာမရှိသေးဘူးဆိုတာကဘာကသိလာရတယ်လို့ဆိုပါရယ်အကြောင်းကတော့အရှိတောင်အရှဒေသတဲ့ဒုတိယအကြီးဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတရုတ်ရဲ့အားပေးမှုကြောင့်စစ်တပ်ကဆက်ပြီးအာဏာရှိနေတဲ့အတွက်ကြောင့်လို့ဆိုပါရယ်တရုတ်ဟာသူ့ရဲ့ BRI ခေါ်ကမ္ဘာလမ်းစီမံကိန်းအတွက်မြန်မာနိုင်ငံကိုအဓိကလှုပ်ဖော်ကန်မဲ့နိုင်ငံတစ်ခုအဖြစ်ရှုမြင်ထားပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအများအများပြုလုပ်နေပါရယ်မြန်မာနိုင်ငံထဲမှာနံပါတ်ဆက်သွယ်ရေးအခြေခံအဆောက်အုံတွေတိစောက်ပေးခြင်းအဖြစ်မြန်မာနိုင်ငံကတဆင့်အိန္ဒိယသမုဒ္ဒရာတွေကိုကြီးစိုးနိုင်ရေးတရုတ်ကမျှော်မှန်းချက်ထားတယ်လို့ရေးထားပါတယ်။တကယ်တော့ကမ္ဘာလမ်းစီမံကိန်းဆိုတာဟာလည်းစီးပွားရေးနဲ့အခြေခံအဆောက်အုံချက်ထွင်ရေးဖြစ်လေဟန်လုပ်ပြထားပြီးတရုတ်ရဲ့လျှို့ဝှက်အစီအစဉ်ကတော့စီးရေးချက်ထွင်မှုသာဖြစ်တယ်လို့သုံးသပ်သူအများအပြားကမြင်တယ်လို့ဆိုပါတယ်။ဒါကြောင့်ဒီစီမံကိန်းကိုကနဦးလက်ခံခဲ့ကြတဲ့54နိုင်ငံအနေနဲ့လက်မခံပဲနှုတ်ထွက်သွားကြတဲ့နိုင်ငံတွေလည်းရှိလာပါတယ်မြန်မာနိုင်ငံရဲ့ပြည်ပကျွေးမီအမေရိကန်ဒေါ်လာ10ဘီလီယံရှိတဲ့နဲ့40ရာခိုင်နှုန်းဟာတရုတ်နိုင်ငံအပေါ်တင်ရှိနေတဲ့အကျွေးဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီအကျွေးဝန်ထုတ်ဝန်ဘိုးကိုအမြန်ဆုံးရှင်းလင်းလျှော့ချဖို့2018မှာမူဝါဒချမှတ်သူတွေဆွေးနွေးညှိနှိုင်းခဲ့ကြပြီးကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုပမာဏလျှော့ချပြစ်ခဲ့တယ်လို့ရေးပါတယ်မြန်မာပြည်သူတွေအားလည်းတရုတ်ရဲ့စီမံကိန်းတွေကိုကန့်ကွက်ဆန္ဒပြမှုတွေရှိနေကြောင်းရေးသားထားပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဂူဒူရီယာပိုင်းနိုင်ဝဲတွင်မှာတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပါကြောင့်ကျွန်တော်တို့ကစက်ကွန်တင်တဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေကြကြတော့ KAO ကိုရိတ်ခါပို့တာလို့လက်နဲ့ဝေပေးတာလို့အဲ့ဒါတခုခုပေါ့နော်ကုညီပေးတူ
အမှုရင်ဆိုင်နေရတဲ့ကချင်ခရစ်ယာန်ဘာသာရေးဆရာတူရဲ့တုံ့ပြန်ဆန်းဖြစ်ပါတယ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပုဂ္ဂလိကလုပ်ငန်းကဏ္ဍရှင်သန်ကြီးထွားလာရေးဟာအရေးကြီးပါတယ်ဒါပေမဲ့ဒီနေရာမှာလေမြန်မာပြည်ဟာဒေသဆိုင်ရာမှာနောက်တန်းကလိုက်နေတဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
်မြန်မာပြည်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်ပြီးပြည်သူဝန်ဆောင်မှုတွေလုပ်နိုင်မှုအတွက်နိုင်ငံပိုင်လုပ်ငန်းကဏ္ဍဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်ဒါပေမဲ့အလို့အကန့်တစ်သန်းလောက်သာနိုင်ငံပိုင်ကဏ္ဍမှာရှိပြီးပုဂ္ဂလိကလုပ်ငန်းကဏ္ဍမှာ33သန်းရှိနေတယ်လို့မကြာမီကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပခန့်ကြားကအသွင်ကူးပြောင်းမှုစာရမ်းမှာဖော်ပြထားပါတယ်။အလုံသမားဥယျာဉ်ရဲ့300ခန့်နှုန်းသာနိုင်ငံပိုင်လုပ်ငန်းမှာလုပ်တဲ့သဘောဖြစ်ပါတယ်။မြို့ပြမှာစုပုံနေကြတဲ့အလေးစားလုပ်ငန်းလေးတွေမှာလည်းပုဂ္ဂလိကကဏ္ဍမှာအများဆုံးဖြစ်နေပါတယ်။အလုံသမား9ယောက်တည်းမပူတဲ့ပုဂ္ဂလိကလုပ်ငန်းက82ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာ2017စီးပွားရေးအတွင်းကူးပြောင်းတော့မှတည်ထောင်တဲ့လုပ်ငန်းက60ရာခိုင်နှုန်းလောက်ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်း3ပုံတစ်ပုံနဲ့အလုံသမားဥယျာဉ်တစ်ဝက်ဟာရန်ကုန်နဲ့မန္တလေးမှာအခြေချနေကြပါတယ်။ကြွားကျင်လုပ်စားတီထွင်ကျန်ဆမှုနဲ့ဈေးကွက်ရှိမယ်ဆိုရင်ပုဂ္ဂလိကလုပ်ငန်းတွေစုပြုံနေတဲ့အကျိုးကိုခံစားနိုင်ပါလေ။လက်တန်းနူးတဲ့လုပ်ငန်းလေးတွေရှင်သန်နိုင်မဲ့အခြေအနေကိုဖန်တီးပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ရိုးရာကဏ္ဍမှာပုဂ္ဂလိကလုပ်ငန်းအများဆုံးဖြစ်ပါတယ
်။လုံသားဥယျာဉ်ရဲ့35ရာခိုင်နှုန်းဒါမှမဟုတ်8တန်းခွဲလောက်ဟာမီယိုဖလာလေယာလုပ်ငန်းလုပ်ကင်နေကြပါတယ်။လောကစားလေယာအလုသမားဥယျာဉ်ကလည်း4တန်းနီးပါးရှိပါတယ်။အသေးစားအလတ်စားလုပ်ငန်းတွေမှာအလုသမား2တန်းခွဲကျော်ရှိပြီးအင်အောင်စုလက်လီလုပ်ငန်းမှာအလုသမား6တန်းကျော်ရှိပါတယ်။အလုယုံဆက်ယုံကြီးတွေမှာအလုသမား2တန်းနီးပါးရှိပါတယ်။မြမအလုသမား300ခန့်နှုန်းကိုသာအဆင့်မီလုပ်သားဒါမှမဟုတ်မန်နေဂျာလို့သတ်မှတ်နိုင်ပါတယ်။ကျန်တဲ့လူသားတွေကိုကျွမ်းကျင်မှုနည်းတဲ့အခြေခံလုပ်ခစားအဖြစ်သတ်မှတ်ကြပါတယ်။လုပ်ခနေကြပေမဲ့ကုန်ထုတ်မှုစည်းမြန်မာတာကိုကြည့်ရင်လူအားရဲ့ကုန်ထွက်နှုန်းနေကြတာကိုတွေ့နိုင်ပါတယ်။ဒေသဆိုင်ရာကုန်ထွက်နှုန်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ
်2018မှာအနည်းဆုံးလုပ်ခကိုတိုးမြင့်လိုက်တဲ့နောက်ပိုင်းအထည်ချုပ်လုပ်ငန်းမှာလည်းကုန်ထုတ်လုပ်မှုဈေးဟာမြင့်မားလာတဲ့အတွက်လုပ်ခအများဆုံးရတဲ့ကမ္ဘာအထည်ချုပ်လုပ်ငန်းတွေမှာပါဝင်လာပါတယ်ခြေလက်နဲ့ပြည်ပခန့်ဖြစ်ရာဒေသကအမျိုးသမီးတွေဟာလုပ်ခကောင်းအောင်မရကြပါဘူးလေယာဉ်လုပ်ငန်းမှာအမျိုးသမီးနေသားလုပ်ခဟာအမျိုးသားလုပ်ခရဲ့တဝက်လောက်သာရှိပါတယ်ကမ္ဘာကုန်သွယ်ရေးမှာမြန်မာလုပ်ငန်းတွေပါဝင်မှုအလွန်နည်းနေပါတယ်မြန်မာပုဂ္ဂလိကလုပ်ငန်း900ခန့်နှုန်းလောက်ကသာနိုင်ငံခြားပို့ကုန်လုပ်ငန်းမှာပါဝင်ပတ်သက်နေပါတယ်ပို့ကုန်လုပ်ငန်းမှာပါဝင်တဲ့ဒေသခံကုမ္ပဏီကမ္ဘောဒီးယားမှာ1400ခန့်နှုန်းဗီယက်နမ်မှာ1800ခန့်နှုန်းရှိပါတယ်အရှေ့အာရှဒေသမှာသွင်းကုန်ပစ္စည်း3ဆွဲသူ47000ခန့်နှုန်းလောက်ရှိပြီးပဲမြန်မာမှာ28000ခန့်နှုန်းသာရှိပါတယ်
မြန်မာပြည်မှာနိုင်ငံခြားပိုင်နဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီအနည်းငယ်ရှိပါတယ်။လုပ်ငန်းအလုံးရဲ့တိရခိုင်နှုန်းသာဖြစ်ပေမဲ့ လုတ်ကင်ပေးနိုင်တဲ့နေရာမှာဒေသခံကုမ္ပဏီတွေအထက်ပါတယ်လို့ဆိုပါတယ်။ဆယ်နှစ်အောက်လုတ်သက်ရှိတဲ့လုပ်ငန်းတွေမှာအလုတ်သမား20ရာခိုင်နှုန်းကိုနိုင်ငံခြားပိုင်ကုမ္ပဏီတွေကအလုတ်ပေးထားတာတွေ့ရပါတယ်။နိုင်ငံခြားပိုင်လုပ်ငန်းတွေဟာလုတ်ခများများပေးနိုင်တယ်လို့ကုန်ထုတ်လုပ်မှုစွမ်းအင်လည်းမြင်မားပါတယ်။အရင်ကတော့နိုင်ငံခြားလုပ်ငန်းတွေဟာသဘောဝတရားစာတထုတ်ယူရေးနဲ့ဈေးကွက်ဖန်တီးရေးကိုသာစိတ်ဝင်စားခဲ့ကြပေမဲ့စီဝါရေးတန်ခတ်မှုရုတ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာကြပါတယ်။ဒါကြောင့်ပုဂ္ဂလိကလုပ်ငန်းရှင်တန်ဖို့ပိုပြီးလိုအပ်လာပါတယ
်။အစိုးရရဲ့မြေယာပိုင်ဆိုင်မှုတိကျအောင်အဆက်အသွယ်မကောင်းတဲ့ပုဂ္ဂလိကလုပ်ငန်းမှာအခက်အခဲအများကြီးရှိပါလေ။တက်စစ်တအားမမှန်မရတာလေလုပ်ငန်းစွန့်ရည်ကိုကြာဆင်းစေပါလေ။ကျွမ်းကျင်လုပ်ကားရှာပါမှုသေယူပို့ဆောင်ကမြင့်မားမှုအခွန်ကိစ္စမရေရာမှုအကောက်ကွန်လုံထုတ်လုံနီးရှုပ်ခွေးမှုစတာတွေဟာပုဂ္ဂလိကလုပ်ငန်းကိုအကျအတည်းဖြစ်စေပါလေ။နိုင်ငံရေးအခြေအနေမရေမရာတာဖြစ်နေတာကိုလည်းပုဂ္ဂလိကလုပ်ငန်းတွေထည့်သွင်းစဉ်းစားကြပါလေ။နိုင်ငံရေးအခြေအနေမရေရာတာကြောင့်ငွေဖလှယ်နှုန်းမတည်ငြိမ်တာလို့လည်းမြင်ကြပါသေး။စည်းမျဉ်းဥပဒေတွေပြတ်ထပ်ပြီးလိုက်နာအောင်မလုပ်နိုင်တာဟာအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။ဒါကိုအခွင့်အောင်းယူပြီးဥပဒေမဲ့တင်သွင်းမှုနဲ့ထုတ်လုပ်မှုတွေလုပ်နေကြတာလို့ထောက်ပြပါတယ်။အခြေခံကြောချင်မှုရှိတဲ့အလုပ်သမားမရနိုင်တာဟာပုဂ္ဂလိကလုပ်ငန်းအတွက်ဒုတိယအကြီးဆုံးပြဿနာဖြစ်ပါတယ်။အလုပ်သမားလောကမှာအရေးအသွေးမရှိဖြစ်နေတာဟာပညာရေးစနစ်နဲ့လည်းသက်ဆိုင်တယ်လို့ကမ္ဘာ့ဘာအုပ်စုကထောက်ပြထားပါတယ်ခင်ဗျာ။
ကူအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။စနေညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပ
ါ။2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့တက်မတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတက်ရဲ့ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနဲ့ပဲဖြစ်ဖြစ်အသံနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5994ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook ကတော့VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။စနေည VOA ရဲ့ဒိုင်းအီလိုင်းအစီအစဉ်မှာတော်ရရှိနေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရ။အခုတော့ကျမ်းမာရေးကဏ္ဍပါ။အေးအေးပြက်ချင်းမှကာကွယ်ရေးအကြောင်းကိုတင်ပြထားပါရ။အေးအေးပြက်ချင်းအကြောင်းရင်းမျိုးစုံရှိပေမဲ့အကောင်းဆုံးအိတ်ဆက်ချင်းအလေးထားတွေကိုသတိထားဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းစိတ်ကျန်းမာအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းဆွေးနွေးတင်ပြထားပါတယ
်။ Okay, စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာညံဝင်းကျော်ခင်ဗျာ။ကျွန်တော်တို့ဒီအိတ်ဆက်ချင်းရဲ့ကောင်းကျိုးတွေနဲ့အရေးဖြစ်ချင်းရဲ့ဆိုးကျိုးတွေကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီအရေးဖြစ်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှာဖြစ်ပါတယ်ဆရာ။အဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးဖြစ်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး။
အိတ်ဆက်ချင်းဆိုင်ရာပြဿနာတွေစီပစ်စော်တာတွေမျိုးစုံကလည်း deprivation လို့ခေါ်တဲ့အရေးအပြည့်များတဲ့ခြေနေတွေဟိုအိတ်ဆက်ချင်းရဲ့အရေးသွေးကိုပြစ်မိအောင်ဘယ်အရာမျိုးတွေရှိပါလဲအဲ့တော့အဲ့ဒီစိပ်ပြေဆိုတာလို့ခေါ်တဲ့အိတ်ဆက်ချင်းဆိုင်ရာယောဂတွေဟိုအိမ်ရင်းနဲ့အသက်ရှူရရသွားတဲ့စိပ်အက်နီယာလို့ယောဂမျိုးတွေဒါအလွန်ကြီးအိတ်ဆက်တဲ့ဟိုနေခင်းမှာအိမ်ငယ်ကြီးညမှာမအိမ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်ပြီးရမ်းဖြစ်တတ်တဲ့ယောဂတွေနောက် night terrors တို့ဒါညမှာထပြီးတော့လန့်ပြီးတော့ဟော်ရာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့ကြာလမ်းလျှောက်ကြတာတို့ဘာလို့ဆိုတော့ somnambulism လို့ခေါ်တဲ့ night sleep hypnosis ဆိုတဲ့ယောဂါတွေနောက်အသက်ယောဂါတွေတချို့ ਨੇ ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေထဲမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခက်ကြီးမှာပေါ့ဆရာနော်ဒီအိတ်ဆက်ခြင်းတက်ပေါ့နော်ဥက္ကနာခဏခဏဟိုတရေနိုးရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
Thomas Edison သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့ circadian rhythm လို့ခေါ်တဲ့အဲ့ဒီပုံစံဒီမှာလာပြီးတော့အနောက်ဖြစ်ဖြစ်တော့တာပြက်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှာမအိတ်ချင်ဘူးအလင်းရောင်ပျောက်သွားပြီးတော့ပေါင်တဲ့အချိန်မှာအိတ်တယ်ဒါဟိုအချိန်တုန်းကတော့ဘီးမရှိသေးတဲ့အချိန်တော့ဗာပြက်တနာမှမရှိဘူးလင်းရင်နိုးထလာလိုက်တယ်ပေါင်သွားရင်အိတ်လိုက်တယ်အဲ့ဒီ circadian rhythm ပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွက်လိုက်တယ်ထွက်လိုက်ပြီးတော့အခုဆိုပူဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးညဆိုလဲဟန်ဖုန်းလေးပို့ပြီးတော့နေတာမျိုးတက်ဘလက်တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက်တယ်လီဗီဇင်းကြည့်နေကြတာမျိုးလို့လောက်လာတဲ့အခါအဲ့ဒီ light တွေကကျွန်တော်တို့ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေပါလာတယ်လီဖုန်းကိုညမှာ Facebook တို့ social media တွေသုံးရပြီးတော့အေးကြီးတက်တာတွေကဟိုပို့ပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိတ်ဆက်ခြင်းကိုအနောက်ဆက်ပေးနိုင်တာရှိသေးလားဆရာ
အဲအိတ်ဆက်ခြင်းကိုအနောက်ဆက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်ဒီမှာရည်ပြဿနာရှိနေအထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြလို့မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးညရောက်မှပဲကြောက်နေတတ်တဲ့လူမျိုးတွေရှိတယ်။ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူတွေထူထပ်လာတဲ့ခါမှာပတ်ဝန်းကျင်ကဆူညံတာတွေတချို့နေရာဒီသားတွေမှာဆိုတဲ့တိမ်နဲ့တိမ်ကဟိုဘက်ဒီဘက်ကန့်နေပြီးတော့ကျတော့အတန်ကြီးဆူညံတာတွေနဲ့အဲ့ဒီအနောက်ဆက်တွေကလည်းကျွန်တော်တို့ရဲ့အိပ်ဖက်ရှင်ကိုလာပြီးတော့ဒုက္ခပေးတတ်ပါတယ
်။ဟုတ်ကဲ့ဆရာကြီးအခုလိုထူးထူးတွေမဖြစ်အောင်ဘလို့ဆောင်ရယ်ဆောင်ရယ်နေဆရာအကျံပေးနေတယ်ဆရာကြီ
းဒီ sleep hygiene လို့ခေါ်တဲ့ဟိုအိတ်ဆက်ခြင်းနဲ့ပတ်သက်တဲ့အကောင်းဆုံးအိတ်ရမယ်စစ်သေးတယ်ရောသိသေးတယ်နာပေါ့လေအိတ်တဲ့သူဒီနေခြင်းမှာအိတ်တာမျိုးတွေနော်တမိလောက်တော့မိလိုက်အောင်ပါပဲဆိုတာမျိုးတွေမမိဘဲနဲ့နေဖို့တော့လိုလိမ့်မယ်အဲနေခြင်းမှာ caffeine လို့ဟာမျိုးတွေနော်အထူးသဖြင့်7နာရီရဲ့နောက်ပိုင်းမှာ coffee တောက်တာမျိုးတွေရှောင်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိတ်ချိန်မှန်ထားတဲ့အလေးချင်းတွေတင်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတက်တာတွေဖြစ်တယ်အဲ့ဒါကလည်းမကောင်းခန္ဓာကိုယ်အတွင်းမှာနာရီတစ်လုံးထည့်ထားသလိုပဲဒီချိန်လိုအိပ်မယ်ဒီချိန်လိုနိုးမယ်ဆိုတာမျိုးလေ့ကျင့်ထားလို့ရှိရင်ဒါအကောင်းဆုံးနံပါတ်1ပေါ့အဲနောက်မအိပ်ချိန်မှာ relax လုပ်တဲ့အိပ်ခါနေပြီဆိုတော့ဒါလေးနည်းနည်းပါးပါးဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့ဒါဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီတက်ဘလက်ဒီနဲ့ဖတ်တာတော့မကောင်းဘူး။နောက် meditation လုပ်ခဲ့တဲ့အသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာကောင်းမယ်။ရေနွေးနွေးလေးနဲ့ရေချိုးပေးတာတွေပါလေကောင်းမယ်။ညနေဘက်ဆိုရင်အိတ်ခါနီးအစာစားတာတွေကတော့ရှောင်သင့်တယ်။အဲနောက်ပြီးတော့ electric device တွေကတော့လုံးဝရှောင်တာကောင်းတယ်။ဒီတင်ကနေပါလေလည်းမှန်မှန်လုပ်ဖို့လိုတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဘာတွေလုပ်ဆောင်သင့်တယ်လဲ
။အိတ်ရာလည်းအရင်စကားပြောလာတယ်။အိတ်ရာနဲ့အိတ်သက်တာရဲ့ပတ်ဝန်းကျင်နဲ့အင်မတန်အရေးကြီးတယ်။ပတ်ဝန်းကျင်ကစဉ်းမှုကင်းမရမယ်၊စိတ်စိတ်နေရမယ်၊ရင်းသက်နေမယ်။အိတ်ရာလေးကလည်းရှင်းလို့ရှင်နည်းနည်းလေးဤတာကောင်းတယ်ပေါ့နော်23ဒီဂရီစင်တီဂရိတ်လောက်ဒါမှမဟုတ်လို့ရှင်လေ60 60ဒီဂရီဖရင်ဟိုက်လောက်အတွင်းမှာထားပြီးတော့အိပ်ရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိပ်တဲ့ကျွန်တော်တို့အိပ်ရတယ်မမာနောမပြောလုံးကောင်းနေရတယ်မမာနောမပြောလုံးဖြစ်ဖို့လိုပါတယ်အမင်းအောင်မရှိရင်အကောင်ဆုံးပဲဖြစ်နေအခန်းထဲမှာအိပ်ဒီဆိုရင်တော့မီးမိတ်ပြီးတော့အိပ်တာအကောင်ဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့ခွင့်လန်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ခုကချက်တို့ချိတ်လိုက်တို့အစာနေ့ကနေစတာတို့ကိုညနေဘက်မှာရှောင်မှုရှောင်နေမှာလေအရက်တွေစိတ်လိုက်တွေတောက်တာကော်ဖီတွေတောက်တာလည်းဘာဖြစ်လို့အိတ်ဆက်ခြင်းကိုဒါပြီးတော့နှောက်ရှက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့အစာတောက်တွေစတာတို့ကလည်းအိတ်ဆက်ခြင်းကိုလာပြီးတော့နှောက်ရှက်ပြီးပါတယ်အဲ့ဒါကြောင့်မို့ဒါတွေကိုတော့ရှောင်နေခြင်းပါတယ်တကယ်လို့အဲ့လိုမျိုးလာအိယာလေးရတဲ့ခန္ဓာလေးကောင်းတယ်တက်တောင့်တတာလည်းဖြစ်တယ်စိတ်လည်းတိတ်ဆိတ်တယ်အလင်းရောင်လည်းမရှိဘူးဒါပေမဲ့အိတ်တို့ကမပျော်ဘူးအိတ်ရဲ့အဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအိယာနေပြီးတော့ခဏထားပြီးတော့ကြောဒီပါချီချော့ပြီးတော့လက်တက်တောင့်တတဖြစ်လာအောင်ဒါစောစောပြောတဲ့တခြားတနေရာမှာစာဖတ်တာမျိုးတွေပါလိမ့်ပြီးသွားလို့လို့ကြပါအဲ့တော့အိယာကိုတော့ဒါအိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အိယာပေါ်မှာနေပြီးတော့တယ်လီဗီဇင်းနှမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါတယ်အဲ့တော့စိုးရိမ်ကြတယ်စိတ်တူကြတယ်ဒေါသထွက်ကြကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအိယာဝန်ကန်ကြီးမှမေ့ပစ်ထားတာအကောင်းဆုံးဖြစ်ပါတယ်ဒါရီလုံးရဲ့သားနဲ့မှဒီလိုမျိုးလာစိတ်ခိုင်ကြီးနေကောင်းအောင်လုပ်ထားတဲ့ဈာတွေကမှဆက်ပြီးတော့အိပ်ပွေရအတွက်ဆက်နေပါတယ်ဆိုရင်တော့တက်ကြွနားလဲတဲ့ဆရာဝန်နေနဲ့တိုင်ပင်ပြီးတော့ဘာကြောင့်အိပ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိပ်မပျော်ဖြစ်နေရတာလဲဆိုတော့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှု အများဆုံးခိုင်ဝင်တဲ့ကြောင့်လေးကြိုးချင်ပါတယ်ခင်ဗျာဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိပ်ရမဝင်နိုင်လောက်အောင်အလုပ်များခဲ့ကြရင်ပေါ့နော်မနေ့ဒီအလေးအောင်ရလာတဲ့အချိန်မှာအလိုလိုဒီဥနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်စင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလေးအောင်ရှိတဲ့အချိန်မှာအိပ်နေအောင်လေကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေဟိုကားတဲ ုံးလေးနဲ့ဒီရသူညာနဲ့အတန်တွေကိုမကြားရအောင်ချဲ့တဲ့ကိရိယာလေးတွေလေးနဲ့ဒီပေါ်မှာပြီးတတ်ပါတယ်အဲ့ဒီပြီးတဲ့ဟာမျိုးလေးကိုသုံးပြုမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တိုင်းရင်သတင်းလွှာကိုတင်ပြပါမယ်ထိုင်းခြေစိုက် VNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကြွဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့လွတ်တော်ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့အကူအညီတွေပေးဆောင်ခဲ့ပါတယ်ကရင်ပြည်နယ်ဖားပုံခရိုင်မှာတပ်မတော်နဲ့ KNU လက်အောက်ခံတပ်တို့ကြားစစ်ရေးတင်းမာလာပြီးတော့ဒေသခံတွေဆစ်ဆောင်နေကြရတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ရဲ့ကရင်ပြည်နယ်ခီးစဉ်ဟာမဲဆဲစီယုံတာလို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဖေဖန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်မယူကန်းစေတီပြင်ကျေးရွာတွေမှာခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကိုရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကဒီလ25ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်စေတီပြင်ကျေးရွာမှာဘူဒီတောင်နဲ့ရတိတောင်မြို့နယ်တွေကနေရစွန့်ခွာသူဒုက္ခသည်4000ခန့်ခိုလုံနေကြပြီးဒီတွေ့ဆုံမှုမှာဒုက္ခသည်တွေရဲ့ကျန်းမာရေး၊ပညာရေးတွေအပါအဝင်အခြေအနေတွေကိုလေ့လာခဲ့တယ်လို့ဆန်အိတ်တရားကျော်ကလည်းလူတန်းခဲ့တယ်လို့ဒုက္ခတဲ့တူဖြစ်သူဥကျော်မောင်ကပြောပါရယ်ရတိတောင်မြို့နယ်တခုတည်းမှာပဲဒုက္ခတဲ့ပေါင်း5000နီးပါးရှိနေပြီးရခိုင်ပြည်နယ်တခုလုံးအတိုင်းတာနဲ့ဆိုရင်ဒုက္ခတဲ့ပေါင်း3000ကျော်ရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရသိရပါတယ်
ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မ50တမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်ကြားစစ်ရေးသိမ်းမှလာပြီးစစ်ဘေးကြောင့်ပြည်သူဥယျာဉ်တိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။အခုလ22ရက်နေ့မှာ KNU တပ်မ5လက်အောက်ခံတပ်ဖွဲ့တွေနဲ့စစ်စင်ကိုကရေးဌာနချုပ်လက်အောက်ခံတပ်ရင်းတို့ကြားမှာပြစ်ကတ်မှုဖြစ်ပွားခဲ့တယ်လို့တပ်မတော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ကတ်မှုရှိနေပြီးတပ်မတော်ဘက်ကကရင်ပြည်နယ်နယ်ကြားစောက်တပ် PGF တပ်ဖွဲ့တွေလည်းပါဝင်လာတယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုလတွင်တပ်မတော်ကနေဖားပုံခရိုင်တကူတဲကျေးရွာမှာလက်နက်ကြီးနဲ့ပစ်တာကြောင့်လူဦးရေ300ကျော်စစ်ဘေးရှောင်နေရတယ်လို့လက်ရှိပဋိပက္ခအတွင်းရှိနေပြီးလူဦးရေ1000ကျော်ကလည်းစစ်ရှောင်မှုပြင်းစင်နေတယ်လို့နယ်မြေခံအရပ်ဖက်ဖွဲ့စည်းတွေကပြောပါတယ်။
ဒီမိုကရေစီစနစ်အခြေခံမူများထဲမှာအရေးကြီးဆုံးတစ်ခုဖြစ်တဲ့လုံခြုံရေးတပ်ဖွဲ့အလုံးကိုအယက်သားအစိုးရလက်အောက်သို့ထားရှိနိုင်ရေးအခြေခံမူချမှတ်နိုင်မှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်နိုင်မယ်လို့ဖေဖော်ဝါရီလ20ရက်နေ့ကကြေညာတဲ့52နှစ်မြောက်ချင်းအမျိုးသားနေ့မှာချင်းအမျိုးသားတပ်ဦး CNF ဒူဥက္ကဋ္ဌနဲ့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောဆိုလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့အလုံးအယက်သားအစိုးရလက်အောက်မှာထားရှိနိုင်ရေးအခြေခံမူကိုမချမှတ်နိုင်ရင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းချင်းဆိုတဲ့ disarmament demobilization and reintegration DDR security sector reform SSR ကိုဖော်ဆောင်လို့မရတယ်လို့ပြည်တွင်းစစ်လဲချုပ်ငိမ့်နိုင်မှာမဟုတ်ဘူးလို့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောပါတယ်
စရုပ်ရကျင်းပြည်တော်စုငင်းချမ်းရေးညီလာခံမကျင်းပမီရှမ်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်နယ်တောင်ပိုင်းလင်ခေခရိုင်လင်ခေမြို့မှာကျင်းပသွားမှာဖြစ်ကြောင်း NCA လက်မှတ်ရေးသူသားတဲ့ RCSS SSC ကထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ24ရက်နေ့ထိလွယ်တန်းလျံဗိုလ်ဌာနချုပ်မှာကျင်းပပြုလုပ်ခဲ့တဲ့ RCSS SSC ရဲ့အချိန်နဲ့စိန်မြောက်နှစ်ပတ်လည်စီဝေးပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ်
လက်ရှိမှာတော့စင်းနေပွဲဖြစ်မြောက်ရေးကော်မတီမပွဲစည်းရသေးရောင်းမလ၂ဘွဲမှာအကျိုးတွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ကြောင်းပြောခွင့်ရပုံမှန်ခန်းဆောင်ကပြောပါရယ်၂၀၁၉ခုနှစ်တုန်းကရှမ်းမြူရာစစ်နိုင်ငံရေးစုနေပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံးမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အစိုးရတမတော်ကလည်းခွင့်မပြုတဲ့အတွက်တတိယကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာရှမ်းမြူနယ်လ
ကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့မိုးရာသီကာလအတွင်းကကလကုတ်ကျွန်းအပေါ်စိတ်အနီးရှိပရှူးချောင်းမြေနေရာတဝိုက်မှာအနီရောင်အလံတိုင်တွေစိုက်ထူထားပြီးမြေနေလမ်းအတက်ဖောက်လုပ်ထားတာကလီယင်ကွင်းလုတ်ဖို့အတွက်ဆိုပြီးရေတပ်အရာရှိတွေကပြောတယ်လို့ကလကုတ်ကျွန်းကြီးဝအုပ်ချုပ်ရေးမှူးကပြောပါတယ်အဆိုပါအကြီးစားစီမံကိန်းတွေအကောင့်ထဲပေါ်မယ်ဆိုရင်ကလကုတ်ကျွန်းဒေသခံတွေရဲ့စီးပွားရေးလုပ်ငန်းမြေယာများအပါအဝင်လုပ်ငန်းတွေအားလုံးပျက်စီးဆုံးရှုံးမှာကိုစိုးရိမ်ထိတ်လန့်နေတာဖြစ်ပါတယ်မွန်ပြည်နယ်ဒေသဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကလကုတ်ကျွန်းမှာရင်းနှီးစိတ်ကမ်းစီမံကိန်းတစ်ခုတည်ဆောက်ဖို့မွန်ပြည်နယ်အစိုးရနဲ့ Bitok Construction and Engineering Company Limited တို့2019ခုနှစ်ကနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်တယ်လို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပါတယ်။မိကလျာမုံကစုစည်းတင်ဆက်ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အစိုးရဖွဲ့ဝင်တွေကရင်ပြည်နယ်အတွင်းလူထုတွေးဆောင်ပွဲတွေပြုလုပ်ခဲ့တာဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးခြင်းဖြစ်တယ်လို့လည်းဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
။ဘာပဲပြောပြောဒါအစိုးရကပြည်သူလူထုနဲ့တွေးဆောင်တယ်ဆွေးနွေးတယ်တင်ပြချက်တွေနားထောင်တယ်တန်းလောက်ဖြေရှင်းပေးတယ်လို့ဆိုပေမဲ့တစ်ဖက်က2020နဲ့နီးလာတဲ့ပုံမှာဒါရွေးကောက်ပွဲမဲဆွယ်တယ်လို့ပဲဒါယူဟိုသုံးသပ်ပြပြီ
။ဒေါအောင်ဆန်းစုကြည်ရဲ့လူထုတွေးဆောင်ပွဲတွေကိုကောက်ကရိုင်ကျန်အင်းစိတ်ကြီးမြဝတီနဲ့ဆိုင်ဝဲမြို့တွေမှာဖေဖော်ဝါရီ24နဲ့25ရက်တွေမှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီး NLD ပါတီဝင်တွေနဲ့ဒေသခံတွေတောင်းနဲ့ချီပြီးတက်ရောက်ခဲ့တာပါ။ဒါအပြင်ဒေါအောင်ဆန်းစုကြည်ရုပ်ပုံပါတဲ့ Winston with you ဆိုင်မုတ်တွေကလည်းနေရာတိုင်းမှာပြန့်နှံ့နေတယ်လို့လည်းမန်းအောင်ပြည်စိုးကဆက်ပြောပါတယ်။
Winston with you ဆိုတဲ့ဆိုင်ဘုတ်ကလည်းဒီလုံးပြန့်နှံ့နေတယ်ဒါကလည်းကျွန်တော်တို့ယူသားပြောမယ်ဆိုတော့ရုပ်ဝဲမှာဒါတမီးတပုံချင်းနေသူယူပြီးတော့ဒါမက်ဆေ့ချ်ဖြူနေလို့ပဲယူဝဲပြောပြရစီ
ကော့ဂရိတ်မျိုးလူဒူးတွဲဆောင်ဝဲတွေမှာကိုအာနာရှိတဲ့အခါကျတော့ငါလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီးရွေးချယ်ပိုင်ခွင့်ကိုလွဲသုံးစားလှုပ်ခဲ့ကြတဲ့လူတွေရှိတယ်လို့လည်းဒေါအောင်ဆန်းစုကြည်ကခုလိုပြောပါတယ်
ကိုအာနာရှိတဲ့အခါကျငါလွတ်ချင်တာလွတ်လို့ရတယ်ဆိုပြီးလွတ်ကြတယ်။အဲ့တော့ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလွတ်ကြတယ်။ရွေးချယ်ပိုင်ခွင့်ကိုအလွဲသုံးစားလွတ်တဲ့အခါကျတာဝန်တွေမကျဘူး။တာဝန်တွေမကျတဲ့အခါကျတော့အာနာကြောင့်မလို့ပျက်စီးသွားတဲ့အချိန်ကိုဖြစ်တယ်။အာနာရှိတော့လွတ်ပိုင်ခွင့်ရှိလို့ဒီဟာကိုမှမှကန်ကန်သုံးသွားမယ်။မှမှကန်ကန်ရွေးချယ်ပြီးတော့အများအကျိုးအတွက်သုံးသွားမယ်ဆိုရင်ဒါဟာရွေးချယ်ပိုင်ခွင့်ဖန်တယ်။မှန်လို့တာဝန်ကျေတယ်။တာဝန်ကျေလို့ကိုယ့်ရဲ့ဘဝဟာအဓိပ္ပာယ်ရှိတယ်။
အလားတူကချင်၊ကယား၊ရှမ်းနဲ့ချင်းပြည်နယ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာဒေါအောင်ဆန်းစုကြည်တွားရောက်ပြုလုပ်ခဲ့တဲ့ဒူဒူတိစုံဝဲတွေဟာနိုင်ငံတော်စည်းရိမ်နဲ့တွားလာမဲဆွယ်နေတာဖြစ်တယ်လို့လည်းတိုင်းရင်းသားပါတီခေါင်းဆောင်တွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင်
။ဆက်ပြီးတော့ KBC ကလူငယ်တာဝန်ခံဓမ္မမှုတော်ဆောင်ဆရာတူးထန်နဲ့ကျော်ပုံဆွတောင်းတောင်တာဝန်ခံတိတ်ခါတော်ရဆရာတော်ဦးပြီးမှဒေါလုံးတို့ကိုဖေဖော်ဝါရီလ9ရက်နေ့ကကျင်းပပြုလုပ်တဲ့260ပြည်ကချင်တော်လိုင်းရင်းနေအခမ်းအနားနဲ့ပတ်သက်ပြီးတော့ထမတော်ကဖန်စီထိန်သိမ်းတရားဆွဲဆိုရာကနေပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ်။ဒီအကြောင်းကိုတော့အမိကစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။မတရားသိမ်းဆက်သွယ်မှုဥပဒေပုံမှ18မြင်းဆောင်တဲ့နဲ့တရားဆွဲဆိုခံစားရတဲ့ကချင်ထမအမှုဆောင်ဆရာနှုတ်ဦးအနေနဲ့ပြည်မှုသဆုံတရားကျူးလွန်ခြင်းမရှိခဲ့လို့ဖေဖော်ဝါရီ20ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့ကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကထမအမှုတော်ဆောင်ကျော်ပွန်စုတောင်းတောင်တာဝန်ခံတိတ်ခါတော်ရဆရာဥပိမာတောင်လောငါပြောပါတယ
်ဆိုတော့လေကြတော့အဲ့ဒီစက်ခွန်တိကလုံးဝမမြောက်ဘူးလို့ထင်တာပဲကျွန်တော်ကြာရင်ရောက်လဲပြန်လွတ်မယ်လို့ပဲအဲ့လိုထင်တာဘာကြောင့်ကျွန်တော်တို့ကစက်ခွန်တိနဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေရ
ကျွန်တော်အဲ့လိုပဲထင်တာလုံးဝမစမ်းမရှိဘူးရုံရောက်လဲကျွန်တော်တို့ကလွတ်မှာပဲလို့ပဲထင်တာသူတို့အနေနဲ့ကျော်ပွန်ဆူတောင်းတောင်မှာပြုလုပ်တဲ့ကချင်တော်လိုင်းရေးနေ့ပြဿနာတင်ဆက်မှုအစီအစဉ်မှာ
ဥဆောင်သူများမဟုတ်တလို့ပါဝင်ချင်းလည်းမရှိကြောင်းတိတ်ခါတော်ရဆရာတို့ဥပီမာတောင်လွမ်းကပြောပါတယ်ဒီတရားဆွဲဆိုဖို့တဲ့ကြတော့ကျွန်တော်နှစ်ယောက်ကကျွလို့မှာမရှိပါဘူးအဲကျွန်တော်ကကျွန်တော်မစူတောင်းတောင်တာဝန်ခံအေးဒီညာလေးနာရီနဲ့6နာရီကြာမှကျွန်တော်တို့စတိတ်ရှိုးရမူငေရှာဘူးပြင်ဆင်ထားပါတယ်ကျွန်တော်တင်ငယ်ချင်းဆရာတူးထောင်ဆိုရင်အဲ့ဒီစတိတ်ရှိုးမှာလူငယ်တွေကိုဥဆောင်ပြ
ตะยาซ้วยสุขะได้อณีท้าเนี่ยปัดตะโลอะคุลุပြောပါတယ်ပြဇာတစ်ခုရေပြီးတော့အဲ့ဒီကမှာထောက်ထားတဲ့V9ရဲ့မှာဆိုရင်စစ်တာမတ်တစိတ်လေးပြီးပါပေါ့အဲအဲ့ဒီအတွက်တော့V9နဲ့ဒီပြဇာကိုအဓိကထားပြီးစက်ကွန်တက်ညောင်းတဲ့အမှုဖြစ်နေပေါ့
အဲ့လိုဆိုလိုက်ချင်းဖြစ်တယ်ကျွန်တော်လည်းအမြင်တော့ပါ၎င်းသူနှုတ်လူမြတ်ဘုရားအတွက်ကချင်ငင်းချင်းရေးကျူးဆောင်ဖွဲ့ပီစီဂျီတချင်းအတိုင်းပင်ခံဖွဲ့တမတော်သူရဲ့ညှိနှိုင်းမှုကြောင့်တမတော်ဘက်ကလည်းအမှုကိုပြန်လဲရုပ်သိမ်းပေးလိုက်ခြင်းဖြစ်တယ်လို့ပြန်လဲလူမြတ်သူတွေကပြောပါတယ်အခုလူမျိုးမှုကိုတမတော်ဘက်ကရုပ်သိမ်းကြည်ပေးလိုက်တဲ့အတွက်ပြည်သူနဲ့တမတော်ကြားအပြုတဘောဆ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်းကျော်လဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကနေတွားရောက်တွေ့ဆုံခဲ့ပြီးအကူအညီပေးဆောင်ခဲ့ပါတယ်။ကရင်ပြည်နယ်ဖပွန်ခရိုင်ဒေသမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်အကြားစစ်ရေးတင်းမာလာပြီးစစ်ဘေးရှောင်ပြည်သူဥယျာဉ်တိုးပွားလာနေပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းစီတိုင်းပြည်နယ်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းသားဒေသကထူးခြားဖြစ်စဉ်တွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက voa မြောင်းဝိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပ
ါ။ပြည်နယ်ငယ်ပြည်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုခြေနေရကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးမားဆုံးအန္တရာယ်ဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ကမ္ဘာပေါ်ကတခြားနေရာတွေမှာကြုံနေရတဲ့အခြေအနေဟာအခုခါမှာအလုံးအတွက်စိုးရိမ်စရာအကောင်းဆုံးကိစ္စဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။ဒီနိုင်ငံမှာကူးစက်မှုနှုန်းကျဆင်းလာနေပေမဲ့တခြားနိုင်ငံတွေမှာကူးစက်မှုအထက်တွေထပ်မံတွေ့ရှိနေရတဲ့အတွက်ကမ္ဘာခေါင်းဆောင်တွေပြည့်ပြတ်သားသားဆုံးဖြတ်ချက်ဖို့ချကြဖို့လိုပြီးလို့လဲဒရွေးချိုကြီးကသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်နိုင်ငံတကာကုန်သွယ်ရေးနဲ့ကုန်ထုတ်လုပ်မှုတွေအပေါ်ရက်ကတ်လာမှာကိုစိုးရိမ်မှုတွေနဲ့တူကမ္ဘာတဝန်းစော့ဈေးတွေဆင်ញင်ချိုးလာအောင်ကြာဆင်းလာနေပါတယ်။အမေရိကန်ပြည်သူ့ကဒေါ်ဂျောင်းစ်အင်ဆက်အင်ဒက်စထရီရှယ်အေဗရေ့ဂျာဆိုရင်လဲ1192မှတ်တိကြာဆင်းသွားတဲ့အတွက်တရက်အတွင်းအများဆုံးကြာဆင်းမှုဖြစ်နေသမိုင်းဝင်ဖြစ်သွားပါတယ်။ဒါဆိုရင်နယူးယောက်ဈေးကွက်မှာတရက်ထဲ4ရက်တိုင်းနှုန်းထိကြာဆင်းခဲ့တာဖြစ်ပါတယ်။ကမ္ဘာဈေးကွက်မှာလည်းဈေး4ရက်ဆက်တိုက်ဆိုလို့ဈေးနှုန်းတွေဆက်လက်ကြာဆင်းနေတာပါ။မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံကြောင်းရင်းနေတဲ့ဒီမိုကရေစီအခြေခံတွေအားနည်းရာအပြစ်ကျူးလွန်သူတွေအေးအေးယူမခံရဘဲကင်းလွတ်ခွင့်တွေရနေတာတရားဥပဒေစိုးမိုးရေးအားနည်းရာရပ်ဖက်ကကြီးကြပ်ခွင့်မရတာစရည်ပေါ်မှာအခြေခံနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်။ရစူးဝက်လောက်ကျင့်သုံးခဲ့တဲ့အစိုးရရဲ့မူဝါဒတွေဥပဒေတွေအရလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပြရရောက်နေတဲ့အကြောင်းကျော်သာရင်းနေ့ကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာကော်မရှင်နာမင်းကြီးကပြောဆိုသွားတာပါ
။ကျေးဇူးပါခင်ဗျာ။တရင်ချင်းရုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာရော Greg Burns ဖြစ်ပါတယ်။တောင်းကြနေမနက်ပဲ 6:00 နာရီထိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းနိုမီတာ3048အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွဲရာနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.